Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ28ရက်တနင်္ဂနွေနေ့ညဘက် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဖိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51 နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလမီတာ190kHz 15.5 အပြင် VOE ရဲ့ Facebook စာမျက်နှာ VOE Farmis News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများစီစဉ်အောင်ပါ။ဒီကနေ့ညပိုင်းသောတာရှင်တွေနာဆင်ရမယ့်ထိတိုင်းရောင်သတင်းတွေမှာတော့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဖာဝေးမြို့ဂျူဖျားရှိခိုးကျောင်းမှာမနေ့စနေနေ့ကတနက်သမားတဦးဝင်ရောက်ဖြစ်ခဲ့တာကြောင့်တယောက်တေဆုံးပြီးတော့၃ယောက်ထဲမင်းဒဏ်ရာရခဲ့ပါတယ်။လီဗျားနိုင်ငံမှာလီဗျားအစိုးရတပ်ဖွဲ့တွေနဲ့ဗိုလ်ချုပ်ဂျီခါလီဖာဟက်ဖတာဦးဆောင်တဲ့လီဗျားအမျိုးသားတပ်ဖွဲ့ LNA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ။
ကောင်းပါပြီရှင်။အခုလိုနိုင်ငံတကာသတင်းနဲ့ဒေသသတင်းတွေနားဆင်ပြီးတဲ့အချိန်မှာတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေနှစ်တကူကာလအတွင်းထိုင်းအစိုးရကအခမဲ့ဗီဇာနဲ့အိမ်ပြန်ခွင့်ပေးထားတဲ့25ရက်ကာလကုန်ဆုံးခံပြီဆိုတဲ့အကြောင်းနဲ့တခါမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့
ကျွန်တော်မျှော်လင့်ခဲ့တာကဒီအခြေခံဥပဒေနဲ့ပတ်သက်လို့အပြောင်းအလဲကိစ္စရှိမယ်။နောက်တစ်ခုကတရားဥပဒေစိုးမိုးရေးကိစ္စတွေရှိမယ်။
လူပေါင်းတက်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဖြစ်ပါတယ်ရှင်လက်ရှိအာဏာရပါတီ NLD ရဲ့3နှစ်တာတက်တန်းကာလအတွင်းတိုးတက်မှုဆုပ်ယက်မှုအားနည်းချက်အားသာချက်တွေအကြောင်းဆွေးနွေးထားတာကိုနားဆင်ကြရမှာပါဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ခန္ဓာတွေနားဆင်နိုင်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရန်တိုင်းတို့ပြောပြပါမယ်ရှင်
American ပြည်အောင်စု California ပြည်နယ်ဖောင်းဝေးမြို့ဂျူဖျားရှိခိုးကျောင်းမှာမနေ့စနေနေ့ကတနက်သမားတဦးဝင်ရောက်ပစ်ခတ်တာကြောင့်တယောက်တေဆုံးပြီး၃ယောက်ထဲမင်းဒဏ်ရာရခဲ့ပါတယ်။တနက်သမားကဖျားကျောင်းထဲကိုဒေသစံတော်ချင်းမနေ့၁၇နာရီခွဲလောက်မှာဝင်လာပြီးတိုက်ပွဲ၃ AR မောင်းပြန်တဲ့နယ်ပစ်ခတ်ခဲ့ကြောင်းဆန်ဒီယေဂိုခရိုင်ရဲအရာရှိဘီလ်ကိုကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထွက်ပြေးသွားတဲ့တနက်သမားကိုတာဝန်ချင်းပြင်ပကနေဆက်လုံခြုံရေးရဲကတနက်နဲ့ပစ်ခတ်ခဲ့ပေမဲ့မထိပဲနဲ့တနက်သမားကလွမြောက်သွားတာပါ။ဒါပေမဲ့နောက်ပိုင်းမှာအသက်၁၉နှစ်အရွယ်ဆန်ဒီယေဂိုဒေသခံတနက်သမားကရဲကိုအကြောင်းကြားခဲ့ပြီးလက်နက်ချဖမ်းခံခဲ့ကြောင်းဆန်ဒီယေဂိုရဲမှူးဒေးဗစ်နစ်လီကဆိုပါတယ်။ပြစ်ခတ်မှုမဖြစ်ခင်တနအီလောက်အလူကတနက်သမားနဲ့နာမည်တူဂျူးဆန်ကြီးတမတူကမလအတွင်းကနယူးဇီလန်နိုင်ငံကဘလီတွေမှာပြစ်ခတ်တိုက်ခိုက်မှုနဲ့ကယ်လီဖိုးနီးယားတီနယ်အက်စကွန်ဒီတို့ကဘလီမီးရှို့ခဲ့တဲ့သူတွေကိုချီချူးပြောဆိုတဲ့စာသားတွေအွန်လိုင်းမှာတင်ခဲ့တာပါ။ဒီအတွက်ကိုအာဏာပိုင်တွေကဆက်လက်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ဖောင်းဝေးပြစ်ခတ်မှုဟာအမုန်းတရားကိုအခြေခံနဲ့လုပ်ရဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးသူမိသားစုတွေနဲ့ထပ်တူထပ်မံချီကွဲရကြောင်းသမ္မတထရမ့်ကအင်ဖီရိုမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
ဒီရင်းလင်္ကာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကအီစတာဖွဲ့တော်ဘုံခွဲတိုက်ခိုက်မှုကိုအဓိကချုပ်ကန်စီစဉ်သူလို့တန်ကြားရှိခံရသူရဲ့အဖေနဲ့ညီကို၂ယောက်တို့ဟာလွန်ခဲ့တဲ့နေ့ကသူတို့ပေါင်းအောင်နေတဲ့နေအိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းစင်မှာတိုက်ဆုံသွားတယ်လို့ဒီရင်းလင်္ကာရဲတပ်ဖွဲ့နဲ့တေကန်ဘုံခွဲသူတွေရဲ့ဆွေမျိုးတော်ဆက်သူတွေကဒီနေ့ရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ်ဒီရင်းလင်္ကာနိုင်ငံအရှိတ်ခံအုပ်တန်းမှာတောက်ကြတဲ့ကစစ်တပ်နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြခြင်းတိုက်ဆုံခဲ့တဲ့သူ15ယောက်ထဲမှာဇနီးဟာရှမ်ရောဝါဟာရှမ်နဲ့သူတို့အဖေမိုဟာမက်မဟာရှက်တို့ပါဝင်တယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်၄ခုကပြောပါတယ်။အစ္စလာမ်ဘာသာကိုမယုံကြည်တဲ့သူတွေကိုတိုက်ခိုက်ကြဖို့လူမှုကွန်ရက်ကနေပြောထားတဲ့ဗီဒီယိုမှာတွေ့ရတာကဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကင်ခဲ့သူဇာရန်ဟာရှမ်ရဲ့ညီကိုနေရောက်တဲ့အဖေဖြစ်တယ်လို့သူတို့ရဲ့ရောက်ဖတ်တော်ဆက်သူနီရတ်ဂျာရက်ကပြောပါတယ်။တောက်ကြနေကပြစ်ခတ်မှုတွေတည်ဆုံသွားတဲ့သူတွေတဲက၃ယောက်ဟာလည်းအဲ့ဒီဗီဒီယိုမှာပါတဲ့သူတွေဖြစ်တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ Easter ဖွဲ့တော်တွေတိုက်ခိုက်မှုတွေဖြစ်ချိန်ကစပြီးတော့ဒီရီလင်္ကာနိုင်ငံမှာစစ်တပ်ကတပ်ဖွဲ့ဝင်၁၀၀၀လောက်ကိုလုံခြုံရေးချထားပြီးတော့ဒီတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့ယူဆတဲ့အစ္စလာမ်အစိုးရအဖွဲ့တစ်ခုရဲ့အဖွဲ့ဝင်တွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဖြစ်ချိန်ကစပြီးတော့စီးရီးယားနဲ့အီဂျစ်နိုင်ငံကနိုင်ငံသားတွေပါဝင်လူ100ကျော်ကိုလည်းအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
Libya Nangema, Libya, Suya Tapurine, Nangan Shiva Changa, Bojo, G. Khalifa Hefta Gutisa, Kaneta Purija, Taipuri, Pipuanibi, Menesini Ninjaga, Muro, Tripolima, Lijanga Taikamuri, Pilokejabai, Lizzi, Nidwai Gupi, Mata Taikanibi, Pagwet and Lijingani, Chalting Lauti Jayarelo Subari, Lijang Taikamu Video Rigule, Ludo Miamiaga, Lumukuyama, Pianwe Gejarago, Triabari, Nanganaga Taukan Tare, Wunjijo Fayed, El Saraj Usane, Asuya Leka, Muro Tripoli go Tainchu Tainu Nambo, Bojo G. Khalifa Hefta Usane, Libya, Nuta Tapwe Eleniga, Ebila Sobang Ega Sabio Josania Pipare, Bigger Natang Satakune, Anashim Moma Gaddafi Yaduga Pesha Kangea Bienabai, Libya Nangama, Ajambe Daikai Murine, Shotwe Muri, Ajije Pipwala Nigeraba, Libyaga Dila Adrian Daikai Murija, Te Sondu Neajo Shinibi Pipare.
ကျွန်တော်နိုင်ငံမှာသင်ကူပြောင်းရေးဆိုရဖွဲ့ဖို့အတွက်ဆွေးနွေးပြောဆိုမှုတွေဟာပွင့်လင်းမြင်သာမှုရှိပြီးတော့ဒုတာမှုရှိတယ်လို့စူဒန်ဆန္ဒပြပွဲကိုဥဆောင်သူတွေနဲ့လက်ရှိအာဏာရစစ်ကောင်စီတို့ကြားပြောကြလိုက်ဒုက္ခပြောကြလိုက်ပါတယ်။ဒါမှမဟုတ်အဘရှာကိုယာရုကနေဖြုတ်ချဖို့အတွက်ဥဆောင်ဆန္ဒပြခဲ့တဲ့သူတွေနဲ့စူဒန်စစ်ကောင်စီတို့ကြားဇနီးနေ့ကဆွေးနွေးပြောဆိုမှုတွေ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
အန္တရာယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 9300များဟိုင်းဒိုမီတာ51 kHz 5885တို့ချင်းစနစ်တကျရမှာဟိုင်းဒိုမီတာ190 kHz 1505တို့ပြောထုတ်လွှင့်ပေးပါတယ်ဗျာ VOA American တန်ရဲ့တနင်္ဂနွေညပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်တရုတ်ရဲ့ BRI ရပ်ဝန်းနဲ့ပိုလန်မှာစီမံကိန်းမှာပါဝင်တဲ့အာရှအလယ်ပိုင်းနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖို့တောင်းချက်ကအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်တယ်လို့ပါကစ္စတန်ကဒီကနေ့တနင်္ဂနွေနေ့မှာပြောပါရယ်ဘေကျင်းမြို့ BRI ရပ်ဝန်းနဲ့ပိုလန်မှာစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည်ပြည်ဆိုင်ရာညှိနှိုင်းခန်းမှာပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခါန်ကအခုလိုပြောတာပါဒီညှိနှိုင်းခန်းကိုဒေါက်တာဆန်းစုကြည်ပါဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ညှိနှိုင်းခန်းမှာအာဖဂန်ငြိမ်းချမ်းရေးနဲ့ဆက်ဆက်ပြီးဒေသရင်းအကျိုးအမြတ်တွေဖြစ်ထွန်းလာနိုင်တဲ့အကြောင်းကိုဆွေးနွေးခဲ့ကြပါတယ်နှစ်ပေါင်း40လောက်ကြာအောင်အာဖဂန်မှာစစ်ပွဲတွေဖြစ်ပွားနေတဲ့အတွက်ပါကစ္စတန်နဲ့အာရှအလယ်ပိုင်းနိုင်ငံတွေအပေါ်စီးပွားရေးအရာထိခိုက်မှုကြီးကြီးမားမားရှိတဲ့အပြင်ဒါကတရုတ်နဲ့လည်းဆက်နွယ်နေတယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်အာဖဂန်ငြိမ်းချမ်းရေးရဖို့ပါကစ္စတန်ကအကူအညီပေးနေတယ်လို့အမေရိကန်နိုင်ငံကလည်းတာလီဘန်တွေနဲ့ဆွေးနွေးပွဲတွေလုပ်ပြီးငြိမ်းချမ်းရေးအတွက်ကြားဝင်ညှိနှိုင်းပေးနေတဲ့အကြောင်းကိုခန်းကအလေးနဲ့ထားပြောသွားပါတယ်တောင်အာရှနိုင်ငံတွေလမ်းပန်းဆက်သွယ်ရေးလမ်းကြောင်းတွေနဲ့ပြစ်စစ်တံအားအတွက်တရုတ်နိုင်ငံကပါကစ္စတန်မှာအခြေခံအဆောက်အုံတွေနဲ့ဓာတ်အားပေးစက်ရုံတွေတည်ဆောက်ဖို့ဒေါ်လာ19သန်းကျော်ရင်းနှီးမြှုပ်နှံပေးထားတာပါ BRI ရဝန်းနဲ့ပိုလန်မှာစီမံကိန်းအတွက်အဓိကကျတဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကျန် CPEC ကိုပူးပေါင်းဆောင်ရွက်ပြီးအာဖဂန်အထိတိုးချဲ့နိုင်အောင်ဆောင်ရွက်သွားဖို့နှစ်နိုင်ငံကတိပြုခဲ့ကြပါတယ်
တောင်အာဖရိကသမ္မတဟောင်းနယ်လ်ဆွန်မန်ဒဲလာရဲ့နှစ်တရာပြည့်နဲ့တောင်အာဖရိကနိုင်ငံမှာပထမဆုံးဒီမိုကရေစီရွေးကောက်ပွဲကျင်းပခဲ့တဲ့25နှစ်ပြည့်နှစ်ပတ်လည်အခမ်းအနားဖိုရမ်ကိုစနေနေ့ကဝါရှင်တန်ဒီစီမြို့တော်မှာကျင်းပခဲ့ပြီးတော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့နယ်လ်ဆွန်မန်ဒဲလာရဲ့ဇနီးဂရေ့ဆိုမီချိုတို့လည်းထက်ရောက်ခဲ့ကြပါတယ်မန်ဒဲလာဖိုရမ်အတွင်းမှာသမ္မတဟောင်းမန်ဒဲလာရဲ့ဘဝနဲ့လောက်ကန်ခဲ့တဲ့အလုပ်တွေအကြောင်းအပါအဝင်အကြောက်တရားချမ်းမလင်းသဘာဝဒဏ်လူညီမျှမှုစတဲ့အကြောင်းအရာတွေအထောက်အပံ့များကိုဆွေးနွေးခဲ့ကြတာပါ သမဝါမကတော့ကြောက်တရားကခေါင်းဆောင်မှုနဲ့ပတ်သက်လို့ဩဇာလွှမ်းမိုးနိုင်တာနိုင်ငံရေးကိစ္စရပ်တွေနဲ့23ရာစုလူလူသဘောထားအမြင်တွေကိုပြောကြားသွားခဲ့ပါတယ်။ဒါပြင်တောင်အာဖရိကသမ္မတဟောင်းမန်ဒယ်လာရဲ့ဇနီးကလည်းမန်ဒယ်လာရဲ့အကြီးမားဆုံးစွမ်းရည်တွေကတစ်ခုကတော့ရန်သူတွေပါဝင်လူတယောက်ချင်းစီရဲ့ကောင်းတဲ့အချက်ကိုဖော်ထုတ်နိုင်တာဖြစ်တယ်လို့သူကပြောပါတယ်။ဒီဖိုရမ်ရဲ့ဆ
Kenneth Nausetwe, Yeji Nibiurari, Pinane Twe, Monantendi Daga Ludego, Beluya, Gomini, Shapuibi Nijabo, Anabai Nuga Menisini Niga Daiton Tavare, Monayang Tesonu Mayang Shibilo, Wonjijo Carlos de Rosario Ga Piovare, Cyclone Monang Kenneth, Angie Tonanjo, Piacigabi, Lubang Tatang Shitanjo, Nia Sunqua Trepi Gayarello, Mozambique Muta Tabawa, B and D. Siman Kokei Tanaga Piovare, နိုင်ငံမြောက်ပိုင်းကအီဘိုကျွမ်းမှရှိတဲ့အင်ဂျီ60ငါးရာခန့်နှုန်းလောက်ပျက်စီးသွားတယ်လို့လည်းဒေသခံဟိုတယ်ပိုင်ရှင်တဦးဖြစ်တဲ့ကေဗင်ရက်ကော့ဒ်ကCNN သတင်းဌာနကိုပြောပါတယ်။မိုဇမ်ဘစ်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့ပန်ပါကိုကုညီကယ်ဆယ်ရေးအဖွဲ့ရီစနေနေ့မနေ့ပိုင်းမှာရောက်ရှိနေပြီဖြစ်ပါတယ်။လူသေးပျောက်များခဲ့တဲ့အင်အားပြင်းဆိုင်ကလုန်းဤတိုင်းဝင်ရောက်ပြီ
ပါတယ်ကိုရီးယားနိုင်ငံသားဆွေးနွေးမှုဟာယာယီအချင်းတိုးတက်မှုမရှိဘဲနောက်ပြန်လှည့်ခဲ့ပေမဲ့ကိုရီးယားကျွမ်းသမားငင်းညာရေးဖြစ်ပေါ်လာအောင်လှုပ်ဆောင်နေတဲ့ကိစ္စကတော့နောက်ကြောင့်ပြန်လှည့်လို့မရဘူးလို့ပြောလိုက်တာပါသူနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ဆွေးနွေးခဲ့တာတနည်းပြခဲ့ပြီးရတော့ကိုရီးယားသမားမွန်ဂျီအင်ဘက်ကအခုလို့ပြောလိုက်တာဖြစ်ပါတယ်အင်္ဂလန်ပ ဒီကနေ့ကျွန်တော်တို့ရဲ့ဒီအချိန်မှာတော့မန်ချက်စတာစစ်တီနဲ့ဘန်လီတို့ဘန်လီခွင့်မှာကစားနေကြပါတယ်ပွဲကျင်86မိနစ်ရောက်တဲ့အချိန်ထိတော့မန်စီးတီးတင်းကတကူးကူးမရှိနဲ့ဦးဆောင်နေပြီးမန်စီးတီးတဲ့ဂိုးကိုတော့အာဂျင်တီးနာတိုက်စုမှုစာဂျီရိုအဂွေရိုကသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
ဒီလ28ရက်တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သတင်းရောင်းနဲ့ကိုရနိုင်တို့ပြောပြပေးသွားကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနှစ်သက်ကူးပွဲတော်ကာလကုန်ဆုံးလို့ ဒီလုပ်ငန်းခွင်ပြန်ဝင်ကြမယ့်မြန်မာရွှေ့ပြောင်းလို့တမားတွေထိုင်းနိုင်ငံကသူတို့လုပ်ငန်းခွင်ရှိရာကိုပြန်နေကြပြီဆိုတာပြောပြမှာပါရှင် မြန်မာနှစ်သက်ကူးပွဲတော်ရဲ့အတွင်ထိုင်းနိုင်ငံအာဏာပိုင်တွေကခွင့်ပြုထားတဲ့အခမဲ့ပြန်ခွင့်ဗီဇာ25ရက်တက်တန်းကုန်တော့မှာဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာအလုပ်ပြန်ဝင်ဖို့ပြန်လာကြတဲ့အလုပ်သမား3သိန်းနီးပါးရှိနေပြီဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်မြဝတီမဲဆက်နေဇက်ကနေပြီးတော့ပြန်ဝင်နေကြတဲ့မြန်မာအလုပ်သမားတွေကိုစီစစ်လက်ခံဖို့လက်ခံကောင်တာပေါင်
င်းလွှတ်ခွင့်ပြုထားတဲ့ရက်ကုံဆုံးတော့မဲ့အချိန်မှာဖိုင်းမြန်မာနေဆက်မြောက်ရီမဲဆောက်လန်းကနေဝင်ရောက်လာတဲ့လူဦးရေအလွန်များပြားနေတာကြောင့်တက္ကရိုင်လဝကအကြီးအကဲကိုယ်တိုင်လာရောက်ကြီးကြပ်ပေးနေပြီးနိုင်ငံကူးစာအုပ်လက်ခံစစ်ဆေးဝင်ခွင့်ပေးတဲ့ကောင်တာ25ခုလောက်ထိတိုးမြင့်ဖွင့်ပေးထားတယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်။ကရင်ပြည်နယ်မြောက်ရီခရိုင်ဥက္ကဋ္ဌဦးတေစာအောင်ကတော့အခုဆိုရင်လုပ်ငန်းခွင့်ပြန်ဝင်ဖို့အတွက်ပြန်လာကြသူတွေဟာဒီအပိုင်းအတွင်းမှာပုံများနိုင်တယ်ဆိုပြီးပြောပါတယ်
။ဒီကောင်တာတော့တရားမှာဒီကူအပေါ်မှာ20ပေါ့တူတယ်ဆိုတာမှာကောင်တာတူတယ်ဆိုတော့ကျွန်တော်တို့တရားမှာကြမှာရယ်ကောင်တာတိတ်မရှိဘူး။တာမန်နဲ့မှာကြကောင်တာများတော့အဲ့ဒီဘောဆိုလိုတာမှာ29-30တော့နည်းနည်းများနိုင်တယ်မှာ။သူကဒီဒီစာတင်ခွင့်ပေးထားတဲ့ရက်က29-30ပြည့်မယ်လို့ကျွန်တော်အကြမ်းမင်းသိထားတော့မင်းပြန်တက်ကနည်းနည်းများကောင်းများနိုင်တယ်မှ
ာ။ကြံပြန်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုဝင်ရောက်ဖို့အတွက်စောင့်နေရမှာလူကြီးများလွန်းတဲ့အတွက်မဲဆောက်မြို့လူဝင်မှုကြီးကြပ်ရုံးနေတာမကအပြင်ကလမ်းမတွေပေါ်အထိပြည့်နေတာပါ။ကြံပြီးလို့ပြန်လည်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေ 2,900 လောက်ရှိနေပြီလို့လဲတက္ကရိုင်လဝကဦးစီးရရှိကထုတ်ပေါ်ပြောဆိုခဲ့ပြီးမြန်မာနိုင်ငံသားတွေကိုလက်ရှိအခြေအနေမှာရေနဲ့အစားအသောက်တွေကိုထိုင်းဘက်ကပေးဝေနေတယ်လို့လည်းဆိုပါတယ်။ဒါအပြင်ရာသီဥတုပိုလွန်းတာကြောင့်မြန်မာနိုင်ငံသားတွေကျန်းမာရေးထိခိုက်မှုတွေရှိလာနိုင်တာကြောင့်ထိုင်းမြန်မာလူမှုကယ်ဆယ်ရေးအသင်းအဖွဲ့တွေကလည်းစောင့်ကြည့်ပြီးကူညီပေးနေကြပါတယ်။ အေဗီလာငါးရက်နေ့ကနေအေဗီလာ30ရက်နေ့ထိနောက်ဆုံးထားပြီးလုပ်ငန်းခွင်ကိုပြန်ဝင်ကြရမှာပါဗီဇာအခမဲ့ခွင့်ပြုထားတဲ့ရက်ကုန်ဆုံးပြီးတော့မှပြန်လာမယ်ဆိုရင်တော့မြန်မာလူသမားတွေဟာတန်ကြီးတွေပေးဆောင်ရမှာဖြစ်ပါတယ်ရှင်
ဒီလိုတိုးတက်မှုတွေရှိပေမဲ့အစိုးရအနေနဲ့ရွေးကောက်ပွဲဂရီကဝတ်တွေကိုတော့တည်တည်တသားအကောက်ထည်ဖို့ပေးနိုင်ခြင်းမရှိသလိုသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအခွင့်အရေးကန့်သတ်ခံရတာတွေလည်းရှိနေတဲ့အကြောင်းပုံများလာနေတဲ့အကြောင်းနိုင်ငံရေးပါတီတချို့ကတော့ဝေဖန်ကြပါတယ်။အန်အဒီအစိုးရရဲ့တုံ့နှစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အန်အဒီပါတီပြောခွင့်ရဒေါက်တာမျိုးညွန့်ရခိုင်
ကျမတို့အခုဆိုရင်ဒီ NLD ပါတီအနေနဲ့တော့လူလူပြည့်ရလုံးဝတခဲနဲ့ထောက်ခံမှုနဲ့ဒီကောက်ပွဲမှာအနိုင်ရပြီးတော့ဆိုရဖွဲ့လာခဲ့တာအခုဆိုလို့ရှိရင်ဒါတက်တန်း၃နှစ်ကိုကျော်လာခဲ့ပါပြီ။လာပိုင်းကျော်လာပြီပေါ့နော်။ဆိုတော့ဒီ NLD ပါတီအနေနဲ့ဒီ၃နှစ်ကြာကာလအတွင်းဖြတ်တန်းခဲ့တဲ့ဒီကာလအတွင်းမှာအားနိုင်ချက်တွေအတာချက်တွေဘာတွေဆောင်ရွက်နိုင်ခဲ့ပြီလဲဘာတွေတကယ် NLD party ini ni, lesi di tunggu tak kalah cuma bono, awal ni ni account ni pernah ingat ya risya baru ni ni balas ya.
Jenuh semua ni ni aku pikir tunggu cuma di kalau kira ha, cuma ini punya itu usah pilu kira. We Pinya Ma Suye Auchi no Mujo Mularanga Sabiro, Pinya Ma, no da then da pi sure Seneca Nibiro, Senga Dwiko Dapo, no Lubwa Ma Dwichung Lame Piatanari U Pi Sen Nai Mu Sure Ari Lanyangu Chanu Piambiro Chano Lomniba. Lulu Lom Nai Mu Dwele no Pinya Ma Jama Yima Tongzi Di Sa Du Pi Chano Tongswe Nibale. ดาจารย์เนี่ยอดิกอ๋อมีหมู่เลยจารย์เราเปล่าเจมาร์ดาหยกไปอีหยาล่ะนอกจากใส่ไปอีหยาเลยจารย์เราอ่ะปิริวปิซีนี่แหละอเจ้าเตียโกเนาะต้ายดาตะคูนี้จารย์เราย่อบ้าบ่าลงไหนเลยเลยจารย์เราดายุ่งจีบาเลยเตียเนี่ยจารย์เราลุกส่องไหนเลยเฉยๆเลยจารย์เราเปล่าเจมาร์ดโอเคเสียอู้ล่ะสอบลุเมียนนี่แหละดาที่ตรงเนี่ยกาละจารย์มาวีแวนหมู่เนี่ยทอดปะหมู่นี่แหละမျိုးๆတော့ရှိကြပါတယ်ဒါပေမဲ့ဟိုအရင်ဆုံးအနေနဲ့ပေါ့
ပထမဆုံးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကလေအကုန်လုံးနင်းနင်းထွေးထွေးနဲ့ရှစ်ရှစ်ခေခေနဲ့တော့ဟိုတမတော်ကလက်ရှိအာဏာရနဲ့ဆိုတော့နိုင်ငံရေးပါတီတွေကရဖက်လူဖွဲ့စည်းတွေကအကုန်လုံးဖြစ်ရှင်နေပါတော့ဖြစ်ပြီးမှအဲ့လိုအမတန်ဆိုးဆိုးဝါးဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုတဖြည်းဖြည်းတဖြည်းဖြည်းချင်းညင်နေပါတော့အဲ့တော့ကျွန်တော်တို့ဘက်ဆန္ဒစိုးလာတော့မသိဘူးเนาะဟိုအရန်မျောလင်းကြများကြီးလို့လားမသိဘူးကျွန်တော်တို့ကတော့စိတ်တိုင်းမကြောက်ဘူးပေါ့เนาะဒီပြဿနာဒီအမိုက်ပုံကြီးရှင်ဖို့ဆိုတော့လည်းတမိုင်းရမလွယ်ဘူးဆိုတော့နားလဲပါရင်เนาะစိတ်တိုင်းမကြောက်ဘူးအဲ့တော့သူကျွန်တော်တို့ကဒီဒီဘက်ကလည်းဒီဒေါက်တာမြင့်ကျွန်းတို့လို့ပေါ့เนาะအဲ့ NLD ဘက်ကလည်းတက်နေသမျှလုပ်တယ်အဲ့တော့လုပ်လို့မအောင်မြင်တာလည်းရှိရင်เนาะအဲ့တော့ဟိုကိုပါတီလုပ်တာတော့ကောင်းမြင်မှာပေါ့ဒါပေမဲ့ကျွန်တော်ကဝေဖန်လိုက်မယ်ဆိုရင်လည်းသိ blame game ဆန်သွားမှာလည်းကျွန်တော်စိုးရိမ်နေအဲ့တော့เนาะကျွန်တော်စိတ်တိုင်းမကြောက်ဘူးအခုနပြောသလိုပေါ့ပညာရေးမှာဆိုလဲကျွန်တော်တိုးတက်မှုလည်းမရှိတော့ဆိုရှိပါတယ်เนาะ PPP အရင်ကစတိုးတက်မှုရှိတယ်ဒါပေမဲ့ကျွန်တော်နိုင်ငံတကာဆန်နဲ့ကြည့်မယ်ပြည်တွင်းမှာရှိဆန်နဲ့ကြည့်မယ်ဥမာတိုင်းရင်းသားတွေဆိုလို့ရှိရင်ပြီးခင်မှာတာဆက်တင်ကြမယ်ဆိုလဲကျွန်တော်တို့စိတ်တိုင်းမချဘူးနောက်ကျွန်တော်တို့ဆိုရင်ခုငငယ်ကလေးကကျွန်တော်တက္ကသိုလ်ကျောင်းသားလှူရှာမှုတယ်တက္ကသိုလ်လှူရှာမှုတယ်ကျွန်တော်ကြည့်ပြင်လာရဲ့အဲ့တော့အဲ့ဒီတက္ကသိုလ်လှူရှာမှုတွေကလည်းဟိုကျောင်းသားတမကလှူရှာမှုတွေကျွန်တော်စိတ်တိုင်းမချဘူးဟိုနူးနူးထွေးထွေးနဲ့တကယ်အပေါ်တို့ဒီကရင်ွယ်တဲ့ရောက်တဲ့ပုံစံဖြစ်နေကြောင်းသားလှူချောင်းမှုကဘေးကိုထွက်ရှင်ထွက်လာအစိုးရဆန်းကျင်လိုက်တခါတကကွဲလိုက်အဲ့လိုဖြစ်နေအောင်အဲ့တော့ကျွန်တော်တို့လှုပ်ရှားရတော့အများကြီးပဲเนาะအဲ့တော့ကျွန်တော်တို့ဒီမှာတုတ်တက်မှုတွေရှိကျွန်တော်အမြင်ပေါ်လေဥပမာဆိုရင်ကျွန်တော်ပင်လုံးပင်လုံးဆိုကျွန်တော်အရင်စိတ်ချမ်းသာတယ်เนาะပင်လုံးကရှေ့ကပြိုးခဲ့တယ်တခါဒုတိယတည်းပထမတည်းချင်းဒုတိယတည်းတတိယတည်းချင်းအဲ့လိုကျွန်တော်အဲ့လိုပုံမှန်လေးထွက်လာ result လေးထွက်လာเนาะဒါပေမဲ့မထင်မှာပဲနဲ့ဟိုအထင်ငော်တွေဖြစ်ပြီးတော့နောက်ပြန်ရှာဆုတ်တော့တာမျိုးရှိတယ်အဲ့တော့ကျွန်တော်ကတော့ဟိုဒီမိုကရေစီအပြောင်းလဲကာလမှာတော့ဒီ2008အောက်မှာလိုရတာအခက်အခဲတော့ရှိတယ်ဆိုတာအကုန်လုံးသိကြပါတယ်။ဘယ်ဟာဖြင့်တော့မှားနေပြီ။ဘယ်ဟာဆော့ရမလဲဆိုတာကိုတော့ကျွန်တော်နိုင်ငံအင်အားစုတွေမှာပွင့်ပွင့်လွင်လွင်
ซุนนี่ผู้หลูเลยเนาะโอเคทีนี้ซุนนี่ว่าอะไรไอ้อะไรซุนนี่สิจินาบาทีนี้ยังเนี่ยปัตตะปิ๊อเลยเนาะไปมาซุนนี่ขึ้นมาเลยดาอะยินซุนนี่เนี่ยปอเนาะอู้อ่ะมูซอยะอะเนียงเลยติขึ้นมาเลยดิตรงนี้ดากาละอะตรงอะเปียงเลยปอตีตะตาอะเปียงเลยตุยยาละเนี่ยบาเนี่ยมีมีบาเลยเช่นโอ้จนเราตะคู่ลงอะเปียงเลยโหจนเราเนเน่โหโฟกัสลงขึ้นนะสร้าอะทุตะเพ่นปอทาวณทาว สังอาเยกอบเวมาตางแกมาจนเราเหมี่ยวเล่นแกล่ะก็ดิเฉยกันอุ่นในปัตตะลูอเปียงแล้วกิสสาสิมั้ยเนาะสออ้ายหลูกิสสานี่มาอะกูเฉยเนี่ยที่ไอ้เยกอบเวกรีนี่โหอติติตาตาอีอ่องๆมินๆอีกูอกองแท้พอปะไหนล่ะไม่ตุ้ยเอาหลูจนเราเปล่าเจ็ดมาดาตะเฉ็ดมาดุริยะเฉ็ดก็บาเลยสรโหแต่จาจนเรารู้ๆสู้ก็ตัดตาสรุษิยตรงนี้สิตัวไปเนาะพอดีตรงนี้อตวินมา เออจนเรามีนาก็တော့ดิโมซีพ้นผิวตุ๊ดแต่หมู่อ่ะต่งตัวเลยโหลตั่นตัวเลยโหลจนเราอยู่ซะสู้ยาบาสู้จนเราหลุดออกจีมั้ยอูล่ะสรุปเลยหลุดออกมาสิบาเลยเนาะดิอโซยาออกจีมั้ยเนาะเตียสินเยออกจีมั้ยดิต้งกูเนี่ยอินดิเพนเดนท์ผิดหมู่อเปญอลันไถ่หมู่อ่ะดิต้งเนี่ยด้วยมาเทนิชยาตุยอ่ะล่ะแค่เดอุชโชยอ่ะตึกพี่แล้วอินฟลูเอนซ์ลงลงเนี่ยโหลจนเราไอ้โหลเทนนะสรุปอะล่ะก็ ဟိုတကယ်ဆိုဒီမိုဆီမတာအခြေခံအကြဆုံးပဲလို့ကျွန်တော်ပြောချင်တယ်ဆိုတော့ဒီကိစ္စမှာလည်းပဲနည်းနည်းပြဿနာရှိရလို့ကျွန်တော်တင်တယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုခွင့်လေလွတ်လပ်စွာဖော်ထုတ်ခွင့်လေစီဝေးခွင့်လေဟာဟိုတကယ်တမ်းကြတော့ဟိုကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့ကြလာသလိုပဲဓမ္မဆရာနည်းနည်းကြုံသွားသလိုကျွန်တော်အဲ့လိုယူဆတယ်မှကျွန်တော်တို့ကိုယ်တိုင်ဟိုတလောကဆို ကျွန်တော်ပါတယ်နောက်တစ်ခုကကျွန်တော်လေ့လာထားတာတွေကိုလည်းပဲဟိုတခြားသူတွေကိုမျှဝေကျင်တာပါတယ်ပေါ့နော်ဟိုတိုင်းပြည်ကလည်းဖယ်ရနိုင်ငံကိုတိဆောက်မယ်လို့ပြောနေတာဟုတ်ဆိုတဲ့အခါကျအဲ့လိုကိစ္စမျိုးတွေကျွန်တော်ကလုပ်ကျင်တော့တချို့ပညာရှင်တွေကိုကျွန်တော်ကဖိတ်ပြီးတော့ဆွေးနွေးပွဲလေးလည်းလုပ်တယ်ဟိုဒီကိစ္စကောင်းတဲ့ကိစ္စလုပ်တာလေအဲ့လိုမျိုးကိစ္စတော့မှလာပြီးတော့တားလာစ ဟိုဟိုတော်တော်မျိုးညွန့်တော့ပဲဖြစ်ဖြစ်ငါ NLD ပဲဖြစ်ဖြစ်ကျွန်တော်အစိုးရပဲဖြစ်ဖြစ်စူးစမ်းပန်းစားအကောင့်တွေပေါ်နေရာတွေရှိပါလိမ့်မယ်ခုနဦးလာစောပြောသလိုပဲလက်ရှိအခြေအနေကြီးအောက်မှာအစိုးရနှစ်ခုလိုဖြစ်နေတဲ့အခြေအနေကြီးအောက်မှာလောက်ကန်ရတာခက်ခဲတာတွေကိုကျွန်တော်တို့နားလဲပါတယ်သို့တော်လည်းပဲရွေးကောက်ပွဲဂရိတွေကတော့ကျွန်တော်ဟိုကုတ်ချိန်တွေပြပြဝဝအကောင့်တွေပေါ်လာတာကိုကျွန်တော်ဟိုတည်တည်ဆာဆာမတွေ့ရသေးဘူးလို့ကျွန်တော်ပြောချင်တယ်နောက်ကနေ့အနေထားမှာဟိုတိုင်းပြည်ရဲ့ဒီမိုကရေစီရဲ့အနေထားနောက်တစ်ခုကလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အနေထားတွေကတကြုံလာတယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်
ဆိုဥမိုးဆိုထောက်ပြတယ်လို့ပဲဒီရွေးကောက်ပွဲဂတိကဝတ်တွေပေါ့နော် NLD ရဲ့ရွေးကောက်ပွဲဂတိဝတ်တွေအတိအကတိုင်းနာရေးငင်းငယ်ရေးနောက်ဒီပြည်သူတွေကိုအမှန်တကယ်လုံခြုံမှုပေးနိုင်တဲ့အုပ်ချုပ်မှုစနစ်ရှိရေးတို့ဖွဲ့စည်းပုံပြင်ရေးတို့ဒီရွေးကောက်ပွဲဂတိကဝတ်တွေကို NLD အစိုးရအနေနဲ့ဘယ်လောက်တိုင်းတာထိအကောင့်ထဲပေါ်နိုင်တယ်လို့ဆရာဒရာမျိုးညွန့်အနေနဲ့ယူဆမိပါလဲ
ကျွန်တော်တို့အစိုးရအနေနဲ့ရွေးကောက်ပွဲဂတိတွေကိုကျွန်တော်တို့ဟိုတိုင်းနာတစ်ခုအထိအကောင့်ထဲပေါ်ဖို့စူးစမ်းနေတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒီဂရိကုတ်တရားတစ်ခုနဲ့တစ်ခုဆက်ဆက်နေပါတရားဥပဒေစုံမိုးရေးပြည်တွင်းစီချုပ်ငြိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးအပြည့်ဒီ၃ချက်လုံးကလည်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးမှာတနည်းအားဖြင့်ပြန်ပြီးအခြေခံနေပါတယ်အဲ့တော့ကျွန်တော်တို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့လုပ်လိုက်ပြီးလုပ်လိုက်တာနဲ့တပြိုင်နက်ဒီပြင်ဆင်ရေးအတွက်နော်ဟန်တာတာနှောက်ရက်တာနော်အာယုံပြောင်းလောင်လုပ်တာတွေဘယ်တော့ပေါ်လာလဲဆိုတာပြည်သူတွေတွေ့နိုင်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ပြီဆိုရင်ပြည်တွင်းငြိမ်းချမ်းရေးရလဲကျွန်တော်အောင်မြင်သွားမှာပါကြံပြောရင်ကျွန်တော်တို့တိုင်းသားတွေလူချင်းနဲ့ကိုယ်ပြည်နယ်မှာနော်ကိုယ်ပိုင်အုပ်ချုပ်권ကိုယ်ပိုင်ပြတန်း권ရဒီပြင်ဆင်ရေးမှာတခါတည်းပါသွားမှာပါနော်အဲ့ဒါနဲ့အတူကျွန်တော်တို့ဒီပြည်တွင်းမှာဖြစ်နေတဲ့ပြည်ပခါတွေမှာအစိုးရကနော်အစိုးရနှစ်ရလူဖြစ်နေတဲ့အထူးဖြင့်လုံခြုံရေးနဲ့ပတ်သက်ရင်တမတော်ဟာနော်ဘလူးကူမှအခွင့်အမိန်တောင်းစီရမလို့ပဲလွတ်လပ်စွာစီမံခန့်ခွဲဆောင်ရွက်ပိုင်ခွင့်ရှိနေတဲ့အနေအထားနေပြီးတော့နော်တာဝန်ယူတဲ့အစိုးရတရားကပဲအကုန်လုံးနဲ့လုံမယ်အကုန်လုံးနဲ့တာဝန်ခံလာတဲ့အချိန်တွေမှာနော်ဒီပြည်တွင်းငြိမ်းချမ်းရေးမှာလည်းရှိဖို့အများကြီးရောက်လာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့တရားဥပဒေစိုးမိုးရေးကျွန်တော်တရားဥပဒေစိုးမိုးရေးမှာခုအပရိလိုက်စားရေးမှာတော့ကျွန်တော်သိထားတဲ့ခြေလမ်းတွေကျွန်တော်တို့ရှိနေပါတယ်သူတော့ကျွန်တော်တို့ကမူအဖြစ်ချရုံနဲ့မပြီးပါဘူးဒီတရားဥပဒေစိုးမိုးရေးမှာအဓိကလုပ်ရမယ်နော် law enforcing နော် personal ပေါ့ဥပဒေကိုထိန်းသိမ်းနိုင်ရမယ်ရဲတို့တပ်တို့နော်ကျွန်တော် ဒီအရုံငွန်တန်းတို့သူကကျွန်တော်တရားဥပဒေစိုးမိုးကြီးမှာဘလောက်လိုက်ပါနိုင်လဲဆိုတာလေဒီတရားဥပဒေစိုးမိုးကြီးအောင်မြင်မှုမှာအရင်အရေးကြီးပါတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တကွာတော့အားလုံးအောင်မြင်လာရင်ကျွန်တော်ဒီဥပဒေထိန်းသိမ်းချက်မှာပါဝင်ရမယ်ပုဂ္ဂိုလ်အားလုံးရဲ့သူတို့ရဲ့
အဲ့ဒီဥပဒေထိန်းသိမ်းမှာပါနေတဲ့ပုဂ္ဂိုလ်အားလုံးတော့ဒီအားနဲ့ဆက်နွယ်နေတဲ့ပြည်သူတွေရနေပြီးတရားဥပဒေစိုးမိုးရေးပေါ်မှာထားတဲ့သဘောထားအဲ့ဒါဒီပါပြောင်းလဲသွားတဲ့အချိန်မှာကျွန်တော်တို့တရားဥပဒေစိုးမိုးရေးတွေ၎င်းတော့ပြည်တွင်းငြိမ်းချမ်းရေးတွေတော့အရှင်ဟုန်နဲ့တက်လာမယ်လို့ကျွန်တော်ပြောချင်ပါတယ်အရေးကြီးတာကျွန်တော်လုံးဝမဲ့လမ်းစဉ်ကိုလမ်းစဉ်မှာပြောက်ပဲပ
ဒီကိစ္စကိုလွတ်တော်ထဲမှာစလုံးလာနေရတော့ကျွန်တော်တို့သိရပါတယ်။ဒါပေမဲ့ဒီအစမှာကိုပဲဒီပြင်ရေးဆိုတဲ့အစင်မရောက်ခင်ဒီပြင်ဖို့အတွက်လေ့လာသုံးသပ်တဲ့ပူပေါင်းကော်မတီဖွဲ့ရဲ့အစင်မှာတော့မှာဒါကန့်ကွက်မှုတွေဟာရှိရစွာဒီဖွဲ့စည်းပုံပြင်ဆင်ရေးရကိုတကယ်တမ်းပြင်နိုင်ဖို့ဆိုတဲ့အခြေအနေမှာဘယ်လောက်ထိလက်တွေ့ကြပါသလဲ။ဒါတော့ကျွန်တော်ဦးလာဆိုဆွေးနွေးပေးစေချင
တော်တယ်မှာ NLD ကဟို NLD လုတ်တဲ့လုတ်ရပုံမှာဝုန်းဆိုမှတ်တိုက်တရတာပေါ့လေတက်မတော်ကအဲ့တော့ NLD နဲ့တက်မတော်ကြားထဲမှာတော့ကျူတင်ညှိနှိုင်းမှုလည်းမရှိဘူးเนาะအဲ့ဒီပုံပုံလင်ပြောရင်တော့စစ်ဖက်ရပ်ဖက်ဆက်ဆံရေးဟာချောချောမွေ့မွေ့မရှိဘူးချောချောမွေ့မရှိတဲ့ကြားထဲမှာဖွဲ့စည်းပုံပြင်ဖို့ဆိုတာကျွန်တော်တိတ်တရားလို့မထင်ဘူးဒါပေမဲ့ဖွဲ့စည်းပုံပြင်မဲ့လမ်းကြောင်းတစ်ခုတော့ပေါ်ခဲ့တယ်เนาะကျွန်တော်အဲ့ဒါဒီကျွန်တော်ပင်လုံညီလကံခေါ်ပြီးတော့ပင်လုံညီလကံထဲမှာကျွန်တော်တို့ဒီ national accord တွေပေါ့လေသဘောတူညီချက်တွေရတယ်ရတော့လွတ်တော်တဲ့လုပ်မယ်အဲ့ national accord တွေကိုအဲ့ဒီအစိုးရနဲ့တက်မတော်ရုံးမောအဝန်ကြီးဌာနတွေကတာဝန်ယူပြီးတော့အဲ့ဒါအကောင့်တွေဖော်မယ်ဖွဲ့စည်းပုံပြောင်းမယ်ဆိုတဲ့ဟာကို political framework ထဲမှာလည်းတာဝန်ခွဲပြီးချပြီးပြီးသားလေ50တချက်လည်းထွက်ပြီးသားအဲ့ဒီဟာကြီးကကာချောသလိုချောသွားတယ်နော်တကယ်တော့ abortion ဖြစ်သွားတယ် abortion ဖြစ်ပြီးတော့အကြမ်းမှာလွတ်တော်ထဲမှာပေါ်လာတယ်အဲ့ဒီဟာကြီးကိုကျွန်တော်တို့မလုံးနိုင်ဘူးဆိုတာဘာကြောင့်လဲ NCA ကြောင့်လား NCA မအားနဲ့ချက်ကြောင့်လားအဲ့ဒီလက်နက်ကင်ဖွဲ့စည်း EO တွေရဲ့ကနည်းနည်းပြဿနာကြောင့်လားဒါမှမဟုတ်တက်မတော်ကဟိုပြဿနာကြောင့်လား NLD ကပဲနည်းနည်း capacity ညံ့လို့လားတိုက်နိုင်ငံရေးပါတီတွေကပဲညံ့လို့လားဆိုအဖြစ်မချနိုင်ဘူးမချနိုင်ဘူးနဲ့အဲ့ဒီဟာဇာမျောကြီးဖြစ်တဲ့ခါကြမှာအဲ့ဒီဖွဲ့စည်းပုံပြင်ဆိုတက်လာဖွဲ့စည်းပုံပြင်တက်လာရင်တော့အဲ့ဒီဟိုပုံမှန်ဟိုအခန်းဆက်နှစ်436မှာထင်ပါပဲအဲ့တော့ဒါကြီးကျွန်တော်ဘယ်လိုဖြစ်ချင်းမလဲအဲ့တော့ကျွန်တော်ကတော့ဒီဖွဲ့စည်းပုံပြင်ဆင်ဆိုတာကကျွန်တော်ကတော့ဒီအကုန်လုံးပါဝင်တဲ့ပေါ့လေ all inclusive all inclusive ဆိုတာကျွန်တော် EO လည်းပါတယ်နော်ရဖွဲ့နိုင်ငံရေးဖွဲ့စည်းလည်းပါမယ်နိုင်ငံရေးပါတီလည်းပါမယ်အာဏာရရင်လည်းကျွန်တော် NL လည်းပါမယ်တက်မတော်လည်းပါမယ်အဲ့ဒီ one one ပြီးလုံးမှကျွန်တော်တို့ဖွဲ့စည်းပုံပြင်လို့ရမယ်ထင်တယ်အဲ့လိုမျိုးလွတ်တော်ထဲမှာဆိုရင်လွတ်တော်ထဲမှာအဲ့လိုလုပ်ရင်တော့ civil military relation မကောင်းတဲ့အတွက်ကြောင့်တယောက်ကတုံးဆိုရင်နောက်တစ်ယောက်က၄ဖြစ်နေလေအဲ့တော့ပို့ပြီးတော့ဆက်ဆံရေးဆိုးပြီးတော့အကုန်လုံးကျွန်တော်လူမှုစီးပွားရေးဒီမှာကြရရနေမယ်အဲ့တော့တိုင်းနဲ့ပြည်တွေမှာလည်းအထူးသဖြင့်အဲ့ဒီတိုင်းရင်းသားတွေသားတွေမှာဆိုလဲကရှင်မာတော်၎င်းကရင်မာတော်၎င်းရှမ်းမာတော်၎င်းရခိုင်မာတော်၎င်းအဲ့ဒီလက်နက်ကံပုံကံမှုတွေကရရှိနေလာနေတယ်အဲ့လိုဆိုရင်ကျွန်တော်တို့ NLD ကဘလောက်ပဲကြိုးစားတိဆောက်တိဆောက်သုံးနှစ်မပြောဘဲနဲ့နောက်နှစ်တိဆောက်လဲကျွန်တော်တိုင်းပြည်တွေကောင်းမဲ့အလားလားမမြင်ဘူ
းဆိုပို့ပြီးတော့လက်တွေ့ကြတဲ့နီလန်တကယ်တော့ရှိတယ်ဆိုတာမျိုးဆရာထောက်ပြတယ်လို့ယူဆပါတယ်အဲဦးအောင်မိုးစောဘယ်လိုမြင်မိလဲလက်ရှိတွားနေတဲ့ရွေးကောက်ပွဲဒီဂတိကဝတ်အတိုင်းပေါ့နော်ဒီဖွဲ့စည်းပုံပြင်ဖို့ဆောင်ရွက်တဲ့နေရာမှာလှုပ်ထုံးလုံးကြီးများမှားနေသလား
ကျွန်တော်ထင်ပါတယ်ဟိုဟာပို့ဖွဲ့စည်းပုံကိစ္စကတော့အကုန်လုံးလိုရမှာကိစ္စအလွတ်တော်အတွင်းလွတ်တော်ပနေပေါင်းစုံနဲ့လိုရမှာကိစ္စလို့ကျွန်တော်မြင်ပါတယ်အလွတ်တော်အတွင်းမှာခဏစူးစမ်းတဲ့စူးစမ်းမှုကတော့လွတ်တော်အတွင်းမှာရှိရလွတ်တော်ကိုယ်စားလှယ်တွေပေါ့အထူးသဖြင့်တော့NLD ရှိမယ် USDP ရှိမယ်တပ်မတော်ကိုယ်စားလှယ်တွေရှိမယ်ဒီလူတွေကဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတဲ့အပေါ်မှာအပြောင်းလဲရနည်းလည်းနည်းမယ်များလည်းလည်းများကျွန်တော်တို့လိုချင်တော့လည်းရရမှာရမယ်အဲ့အတိုင်းသွားနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်သို့တော်လည်းပဲတကယ်တမ်းဟိုဒီမိုကရေစီအနှစ်သာရရှိတဲ့ Federal အနှစ်သာရရှိတဲ့တကယ်ဒီကျွန်တော်တို့အားလုံးလိုချင်တဲ့ Constitution တစ်ခုဖြစ်ဖို့ကတော့ဘက်ဆုံးလို့ရလိမ့်မယ်လို့ထင်တယ်တော့လွတ်တော်ရင်းအောင်လွတ်တော်ပါအကုန်လုံးရလို့
မကင်ဖြူထွေးစီမင်းပြဆက်ပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးကံအပိုင်း1ဖြစ်ပါလေရှင် VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ28ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့ပြည်တွင်သတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ကြရမှာပါ။ဒီအစီအစဉ်တွေထဲကမှအခုအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်တရုတ်ခီးစဉ်ကနေပါရခဲ့တယ်ဆိုတော့ဆွေနွေတင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဘူးဆိုရင်နိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့ရက်ဝန်းနဲ့ပိုလန်မှာဖိုရမ်အစည်းအဝေးတက်ရောက်ခဲ့ပြီးပါပြီဒေါ်ဆန်းစုကြည်ဟာနိုင်ငံပေါင်း38နိုင်ငံကအကြီးအကဲတွေပြင်သစ်ဂျာမနီဗြိတိန်စပိန်ဂျပန်တောင်ကိုရီးယားနဲ့ဥရောပသမ္မဂကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တွေအခြားနိုင်ငံနဲ့အဖွဲ့စည်းပေါင်းတရာကျော်ကကိုယ်စားလှယ်တွေနဲ့အတူကြီးကျယ်ခမ်းနားလှတဲ့အစည်းအဝေးကြီးကိုတက်ရောက်ခဲ့တယ်လို့အိရှင်တရုတ်နိုင်ငံကသမ္မတဝန်ကြီးချုပ်အပါအဝင်အဆင့်မြင့်အရာရှိကြီးတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေဆွေးနွေးတာတွေနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးတာတွေလုပ်ခဲ့ပါသေးတယ်ဒီဒီချင်းတရုတ်နိုင်ငံခီးစဉ်အတွင်းဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအကျိုးစီးပွားအတွက်ဘာတွေဆွေးနွေးနိုင်ခဲ့သလဲမြန်မာနိုင်ငံအတွက်ဘလို့ရလတ်တွေရလာအောင်စွမ်းဆောင်နိုင်ခဲ့တယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ကုလပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ခဲ့တဲ့များကိုအပိုင်း၃ပိုင်းခွဲပြီးကြည့်ရှုနိုင်ပါတယ်။တရုတ်နိုင်ငံရဲ့အမြင့်ဆုံးကောင်းဆောင်သမ္မတရှီချင်းဖင်နဲ့ဆွေးနွေးတာဝန်ကြီးချုပ်လီခေါ်ချန်နဲ့ဆွေးနွေးတာနားလည်မှုစာကြုံလွှာနဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတာဆိုတဲ့အပိုင်းတွေပဲဖြစ်ပါတယ်။တရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံတဲ့အပိုင်းမှာတော့မူဝါဒနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးတာအရင်ဆွေးနွေးသဘောတူထားပြီးသားတွေကိုထပ်လောင်းအတည်ပြုတာမျိုးလုပ်ခဲ့ပါတယ်။အဲ့ဒီအထက်မှာရခိုင်ပြည်နယ်ကတန်တဝက်ကျော်မြင့်မွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားပြီးမြန်မာနိုင်ငံနဲ့ပြန်ဝင်လာရေးမြန်မာအစိုးရရဲ့လုပ်ငန်းစဉ်အောင်မြင်ရေးအတွက်တရုတ်ကဆက်အကူအညီပေးသွားမယ်ကိစ္စပါပါတယ်။တစ်ဆက်တည်းရခိုင်ပြည်နယ်နဲ့ပတ်သက်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာကဝိုင်းပယ်ခံနေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာတရုတ်ကဆက်ပြီးအကာအကွယ်ပေးသွားရည်လဲပါပါတယ်။လက်ရှိမြန်မာအစိုးရကကျိုးပန်းအကောင့်ထဲပေါ်နေတဲ့ငင်းကြေးလုပ်ငန်းစဉ်ကိုတရုတ်အစိုးရကဆက်ပြီးအကူအညီပေးသွားမယ်ကိစ္စလဲဆွေးနွေးခဲ့ပါတယ်။ကျန်းနာတွေကတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုနယ်ပယ်အသီးသီးမှာတိုးမြင့်ဆောင်ရွက်ရေးဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေအတွက်တရုတ်နိုင်ငံကနေအမေရိကန်ဒေါ်လာတန်150ဝန်းကျင်ရှိမဲ့တရုတ်ငွေယွမ်တန်1000အကူအညီပေးမဲ့ကတိကိုလည်းသမ္မတရှီချင်းဖင်စီကရခဲ့တယ်လို့သိရပါတယ်ဒီအချက်တွေကိုကြည့်လိုက်ရင်တရုတ်သမ္မတနဲ့တွေ့ဆုံမှုကနေဒေါ်အောင်ဆန်းစုကြည်အနေနဲ့အရင်ကတိကဝတ်ရှိပြီးသားလက်ရှိလည်းလှုပ်ဆောင်နေစေကိစ္စတွေပေါ်ထက်လောင်းတည်ပြုချက်ရလိုက်တာကလွဲပြီးတိတ်ကြီးထူခြားတာတွေတော့မတွေ့မြင်ကြရပါဘူး
ဝန်ကြီးချုပ်လီခချင်းနဲ့တွေ့ဆုံမှုတွေမှာတော့ပိုပြီးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေကိုတွေ့မြင်ရပါတယ်။အဲဒီဆွေးနွေးပွဲမှာမြန်မာဘက်ကလိုလားနေတဲ့တရားဝင်ဆက်တင်သွင်းဝင်အပါဝင်ကုန်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုဆွေးနွေးနိုင်တာတွေ့ရပါတယ်။လက်ရှိတရုတ်ဘက်ကတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့စံတန်ချိန်တစ်သိန်းခွဲတန်းကိုဆက်ပြီးပေးဖို့မြန်မာနိုင်ငံကလေယာထွက်ကုန်တွေနဲ့မွေးမြူရေးအတွက်ကုန်တွေကိုတရုတ်ဘက်ကပိုပြီးဝယ်ယူသွားနိုင်ရေးဆက်ညှိနှိုင်းကြဖို့နိုင်ငံကုန်သွယ်ရေးပမာဏတိုးမြင့်ရေးနဲ့တစ်ဖက်ကလည်းနေဆက်ကတရားမဝင်ကုန်သွယ်မှုပပျောက်စေရေးဆောင်ရွက်ဖို့ကိစ္စတွေတောင်းဆိုဆွေးနွေးတာတွေ့ရပါတယ်။တရုတ်ဘက်ကတောင်းဆိုတာကတော့ရပ်ဝန်းနဲ့ပိုလန်မှစီမံကိန်းကြီးအတွက်မ မြန်မာနိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးနဲ့သယ်ယူပို့ဆောင်ရေးဆိုင်ရာအခြေခံစာအုပ်တွေဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ပါတရင်တွေမှာအတိအကျမဖော်ပြပေမဲ့တရုတ်နယ်စပ်ရွှေလီကနေတရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကောင့်ထဲပေါ်နေတဲ့ကြောက်ဖြူရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဇုံအထိတိုင်အောင်လမ်းပန်းဆက်သွယ်ရေးကောင်းမွန်လာစေရေးပါတရုတ်ရဲ့အိန္ဒိယသမုဒ္ဒရာကိုအသုံးပြုရေးသမုဒ္ဒရာနှစင်းပေါ်လစီအကောင့်ထဲပေါ်ဖို့နေဇာကနေကြောက်ဖြူအထိအဝေးပြေးကားလမ်းတွေယထာလမ်းတွေပေါ်ပေါက်လာစေဖြစ်ပါတယ်
ဝင်းကြီးချုပ်လီခတ်ချန်းနဲ့တွေ့ဆုံရမှာဒေါန်ဆန်းစုကြည်အနေနဲ့တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေကနေမျှမျှတတဖြစ်လာစေရေးတောင်းဆိုခဲ့ပေမယ့်တကယ့်လက်တွေ့ဖြစ်လာဖို့ကတော့ကုန်သွယ်ရေးအသာစီးရထားတဲ့တရုတ်နိုင်ငံနဲ့ခက်ခက်ခဲခဲညှိနှိုင်းရအောင်မယ့်အခြေအနေမျိုးပါတရုတ်ဘက်ကတောင်းဆိုတဲ့မြန်မာနိုင်ငံတဲကအခြေခံအဆောက်အုံတွေဖွံ့ဖြိုးလာရေးဆိုတဲ့ကိစ္စမှာလည်းဆင်းရဲတဲ့မြန်မာနိုင်ငံအဖို့တရုတ်ချင်းငွေနဲ့ပဲပြန်ပြီးအကောင့်ထဲပေါ်ရမယ့်လုပ်ငန်းတွေဖြစ်နေတာမို့နိုင်ငံတကာအတွေ့အကြုံတွေကိုကြည်ပြီးလှုပ်ဖို့လိုမလို့လှုပ်ခဲ့ရင်ကိုယ်အင်အားရှိမရှိကိုယ်အင်အားမရှိရင်တရုတ်အကူအညီကိုဘယ်လိုညှိနှိုင်းယူသင့်လဲဆိုတာမျိုးကြဲကြဲပြန့်ပြန့်စဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်နောက်ထပ်တစ်ပိုင်းကတော့နှစ်နိုင်ငံနားလည်မှုစာကြုံလွှာထိုးတာနဲ့စာချုပ်ချုပ်ဆိုတာပါအစိုးရသတင်းဖော်ပြချက်အရဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနားလည်မှုစာကြုံလွှာနှစ်ခုနဲ့သဘောတူစာချုပ်တစ်ခုပဲချုပ်နိုင်ခဲ့တာတွေ့ရပါတယ်။ MOU နှစ်ခုကတော့တရုတ်မြန်မာစီးပွားရေးစင်ကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်2019ခုနှစ်ကနေ2030ပြည့်နှစ်နဲ့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာကြုံလွှာတွေပဲဖြစ်ကြပါတယ်။MOU အဆင့်ပဲမို့တကယ်တကယ်သဘောတူညီချက်တွေရစာချုပ်တွေချုပ်တဲ့အဆင့်ရောက်တဲ့အခါကိုယ်နိုင်ငံအကျိုးစီးပွားပေါအောင်ကြိုးစားကြရအောင်ပါနှစ်နိုင်ငံချုပ်ဆိုခဲ့တဲ့တခုတည်းသောစာချုပ်ကတော့မြန်မာတန်အမတ်နဲ့တရုတ်တန်အမတ်တို့ချုပ်ဆိုတဲ့စီးပွားရေးနဲ့ဤပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်ပဲဖြစ်ပါတယ
်ဒေါက်တာဆုကြည်ရဲ့အခုခီးစဉ်ကိုပြန်ပြီးသုံးသပ်ကြည့်ရင်အဓိကကြတာကတော့တရုတ်နိုင်ငံဘက်ကအကောင့်ထဲပေါ်နေတဲ့ရပ်ဝန်းနဲ့ပိုလန်မစီမံကိန်းကြီးကိုထပ်လောင်းအတည်ပြုပေးတာအဲ့ဒီစီမံကိန်းကြီးနဲ့ပတ်သက်ပြီးမြန်မာဘက်ကလှုပ်ဖို့လိုအပ်တာတွေကိုအကောင့်ထဲပေါ်ပတ်မယ်ဆိုတာကိုထပ်လောင်းကတိပြုတာတွေပါပဲတရုတ်ဘက်ကလည်းရခိုင်ပြည်နာကုလသမဂ္ဂအနောက်နဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေမှာမြန်မာဘက်ကဆက်ပြီးယက်တီပေးသွားမယ်မြန်မာငြိမ်းချမ်းရေးတရုတ်ကဆက်အကူအညီပေးမယ်ဆိုတာကိုထပ်လောင်းအတည်ပြုပေးတာကအဓိကကြပါတယ်မြန်မာဘက်ကတောင်းဆိုတဲ့နိုင်ငံကုန်သွယ်ရေးမမျှမတဖြစ်နေပြီးမြန်မာဘက်ကနစ်နာနေတဲ့ကိစ္စကိုတော့လက်ခံဆွေးနွေးပါမယ်လို့ပြောဆိုတဲ့အနေအထားလောက်ပဲရတာပါမြန်မာနိုင်ငံထဲမှာသတင်းကြီးနေတဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စကိုဆွေးနွေးတဲ့ဆိုတာမျိုးကိုတော့မကြာမသိကြရပါဘူးတရုတ်မြန်မာဆက်ဆံရေးမှာကုန်သွယ်ရေးစီးပွားရေးအရမျက်မျက်တက်တက်ဖြစ်လာစေဖို့မြန်မာပြည်တွင်းငြိမ်းချမ်းရေးပြဿနာတရုတ်ပေါ်မိခိုနေရမှုလျှော့ချနိုင်မှုနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့အကာအကွယ်နဲ့ယက်တည်နေရတဲ့ကိစ္စကင်းလွတ်နိုင်မှုဆိုရင်ဒီထက်တန်တမာရေးစစ်ဆန်ညှိနှိုင်းရေးနီလန်းပေါင်းစုံနဲ့ကြိုးစားမှအကောင့်ထဲပေါ်လာနိုင်မယ်ဖြစ်ကြောင်းပါ
စီတူအောင်မြင့်ရဲ့ဖြည်ဖြင်းသတင်းသုံးသပ်ချက်ကိုတင်းင်းလာနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့နှာထောင်နိုင်ပါတယ်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
ပြောရှင်ခင်ဗျာဒီသတင်းသက်သေးလာမယ့်မေလ3ရက်နေ့ဟာကမ္ဘာကုလသမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလွှတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလွှတ်လပ်ခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပေါင်းဆွေးနွေးမိများလူရဲ့သရရှိနေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သောရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့အထက်မှဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးနားဆင်ကြရမှာကတော့မအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကန္တဖြစ်ပါရစေရှင်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်။၎ နောက်ပိုင်းမှာတော့ VOA တချစ်တော်ရရှင်တွေအတွက်မြန်မာသတင်းတွေတစ်ပုဒ်နဲ့မြေတားတိလက်ဆောင်ပေးဦးမှာလည်းဖြစ်ပါတယ်ရှင်။အခုတော့အရင် VOA ကို Messenger ကနေရေးလာကြတဲ့တော်ရရှင်တွေရဲ့စာတို့လေးတွေနောက်ပြီးတော့ Facebook စာမျက်နှာပေါ်မှာ live မှတ်ချက်ရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်လေးတွေဖော်ပြပေးသွားခြင်းပါတယ်။ကိုရီကျန်းဆိုတဲ့တော်ရရှင်ကသတင်းထူးသတင်းဥတွေတင်ဆက်ပေးနေတဲ့အတွက် VOA ဝိုင်းတော်သားတွေကိုအထူးကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်အောက်မှာ live ရေးသွားပါတယ်။ထုံးဦးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့အင်္ဂလိပ်လိုရေးထားတာပါ။သူကဒီ Voice of America VOA American အတန်းကအားလုံးအတွက်အထူးကောင်းမွန်ပါတယ် Thank you so much VOA အထူးကျေးဇူးတင်ပါတယ် I have been listened over 45 years တဲ့သူ VOA ကိုနားတော်ရဆင်လာတာ45နှစ်ကျော်ပါပြီလို့ရေးလာပါတယ် Good luck ကံကောင်းပါစေဆိုပြီးတော့လဲဆုတောင်းပေးလာပါတယ်ရှင်ကျေးဇူးအထူးတင်ပါတယ်ဦးထွန်းဦးရှင်တယ်မော်ဆိုရဲရန်ကုန်ကတော်ရရှင်ကတော့ VOA မင်္ဂလာပါကျွန်တော်က VOA ကိုနားထောင်လာတာ2011ခုနှစ်တည်းရပါအမြဲတမ်းအားပေးနေပါတယ်ဝန်ထမ်းတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ Facebook အကောင့်ပိုင်ရှင်တဲမော်ရန်ကုန်ဖြစ်ပါတယ်ကိုတဲမော်အထူးကျေးဇူးတင်ပါတယ်နော်ညနေကြီးအောင်ဆိုတဲ့တော်ရရှင်တယောက်ကတော့သူကသူသိကျင်တာတစ်ခုကိုမေးလာတာပါသူကအခုမနေ့မြောက်ရီကလွှင့်သွားတဲ့ EDM အစီအစဉ်ဘယ်ကနေဝင်ကြည့်လို့ရမလဲတဲ့ဟုတ်ကဲ့ဒါကိုဖြေကြားပေးရမယ်ဆိုတော့မြောက်ရီရုပ်မြင်သံကြားကနေပြီးကျွန်တော်တို့ရဲ့အင်္ဂလိပ်စာအစီအစဉ်ထုတ်လွှင့်ပေးနေတာဘယ်အစီအစဉ်ကိုအင်းဒီကထုတ်လွှင့်ပေးလဲဆိုတာကျွန်မဒီကနေကြည့်လို့မရလို့မသိရပါဘူးဒါမှမဟုတ်ကျွန်တော်တို့စီမှာကျွန်တော်တို့ဒီ VOA ကနေပြီးတော့အဲ့အစီအစဉ်တွေကိုပဲတိုက်ရိုက် Facebook စာမျက်နှာပေါ်မှာရောကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာရောတင်ထားပေးတာရှိပါရဲ့နော်ဒီမက်မျက်နေကြီးအောင်ကိုကျွန်မ link လေးလည်းပို့ပေးလိုက်ပါရင်အဲ့မှာတွားကြည့်ကြည့်ပါအပတ်စဉ်ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေအားလုံးကိုတင်သွားပေးရမလို့မြောက်ရီကလွှင့်သွားပေးတဲ့အစီအစဉ်တွေအဲ့ဒီမှာတစ်ခုအနေနဲ့အပါဝင်ရှိနေပါလိမ့်မယ်။အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ Engineering ပန်းပွင့်လေးဆိုတဲ့တိတ်လာတဲ့ပန်းပွင့်လေးဆိုတဲ့အကောင့်ပိုင်ရှင် Facebook အကောင့်ပိုင်ရှင်ကတော့ Hello ဖုန်းထဲမှာပါတဲ့ FM Radio ကနေပြီးတော့ line number ဘလောက်ကနေ view တွေကိုနားထောင်လို့ရတယ်အမကြီးဖြေပေးပါတဲ့။ဟုတ်ကဲ့မြန်မာနိုင်ငံ FM Radio line number ဘလောက်ကနေပြီးတော့နားထောင်လို့ရလဲဆိုတာကျမဒီအဖြေကိုတော်တော်လေးစဉ်းစားပေမဲ့လည်းမရတဲ့အတွက်ကြောင့်မလို့ပဲစိတ်မကောင်းပါဘူးလို့ပြောချင်ပါသေးတယ်။ဒါမဲ့လည်းနားထောင်လို့ရတာတခုရှိပါရဲ့ညီမကြီး။ညီမကဖုန်းနံပါတ်ပါတဲ့ FM Radio Line ဆိုလို့ဘယ် line ကညီမရဲ့ဖုန်းထဲမှာပေါ်နေတာလဲညီမကလည်းလမ်းမသိနိုင်လို့မဖြေပေးနိုင်တာပါ။ဒါမဲ့ညီမဒီလိုမျိုး radio ကနေပြီးတော့နားထောင်မယ်ဆိုရင်ကျမတို့ VOA ညီမပိုင်း Facebook ကနေပြီးတော့ကျမတို့ radio အစီအစဉ်ကိုရောနားထောင်လို့ရပါတယ်။နောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်ကိုလည်းကြည့်ရှုလို့ရပါတယ်။ညီမမေးတဲ့ radio ကနေပြီးတော့ဘယ်လောက်နားထောင်လို့ရလဲဆိုတော့ညီမနိုင်ငံကကျမတို့ရန်ကုန်မြို့က VOA ဝိုင်းတော်သားတွေကိုလှမ်းပြီးမေးကြည့်ပေးပါမယ်။အဲ့မှာတခုခုထူးခြားတာရှိနေတယ်။ကျမကို Messenger ကနေပြီးအကြောင်းပြန်လိုက်ပါမယ်နော်။အခုလိုလှမ်းပေးတာလည်းကျေးဇူးတင်ပါတယ်။အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ညီမကြီး။နောက်ထပ်ဟိန်းသူအောင်ဆိုတဲ့တော်ရရှင်ကတော့ VOA အမြဲတမ်းနားဆင်အားပေးလျက်ပါ။ Radio Kit ကနေပြီးအခု Facebook Kit ထိတိုင်အောင်ပါ။ Thank you VOA လေးစားလျက်ပါလို့ရေးလာပါတယ်။ကိုဟိန်းသူအောင်ဖြစ်ပါရင်အထူးကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ VOA ကသတင်းတွေတင်ဆက်ပေးနေတာမှာသွားရရှင်နေ DR နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ညင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါပြီးခဲ့တဲ့သတင်းပတ်တွေမှာထုတ်လွှင့်ပေးထားတဲ့သတင်းတစ်ပုဒ်ပေါ်မှာသွားရရှင်နေတော်တော်များများထောက်ခံတာဝေဖန်ကန့်ကွက်တာတွေရေးလာကြတာတွေ့ရပါတယ်ရှင်ဧပြီလ23ရက်နေ့ကသတင်းဖြစ်ပါရင် writer သတင်းတော့တွေအယူခံတာကိုတရားလွှတ်တော်ချုပ်ကပယ်ချတဲ့သတင်းမှာ writer သတင်းတော့နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးအယူခံကိုနေပြည်တော်တရားလွှတ်တော်ချုပ်ကပလတ်လိုက်တာပါသူတို့ရဲ့မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ထားခဲ့လို့မျှော်လင့်တယ်လို့ဖြစ်မလာပဲနဲ့သူတို့တဲ့ကြွေကဲစရာဖြစ်ခဲ့ရပါရင်ဒီလိုတရားလွတ်တော်ချုပ်ကနေပြီးတော့ပယ်ချလိုက်တာဟာတရင်ရယူခွင့်အတွက်အဟန့်အတားတွေဖြစ်သွားစေတယ်လို့သူတို့လွတ်မြောက်ဖို့နောက်ထပ်ရေဝင်နီးလန်းတွေနဲ့စူးစမ်းဆောင်ရွက်သွားမယ်ဆိုပြီးတော့သူတို့ရဲ့ရှေ့နေတွေကပြောပါရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်းပြင်းပြဝေဖန်တာတွေလည်းစုစုညံ့ညံ့ထွက်ပေါ်လာခဲ့တာပါဒီသတင်းပေါ်မှာသွားရရှင်နေဒီ VOA သွားရရှင်နေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးရေးသားလာကြတဲ့အထက်မှာဆိုရင်တော့ကိုဆိုင်လေးဆိုတဲ့သွားရရှင်ကတော့စစ်တပ်ကအစတွေကရည်ရွယ်ချက်ရှိရှိဖမ်းပါတယ်ဆိုလွယ်လွယ်နဲ့လွတ်လိုက်မယ်လို့မထင်ပါရှင်းရှင်းပြောရရင်ဒီသတင်းတောင်နှစ်ဦးကိုနှစ်ရှည်ထောင်ချခြင်းအပြင်သတင်းမီဒီယာလောကသားတွေကိုကြောက်တရားဖြစ်စေတဲ့ရွေချက်ပါဆိုပြီးတော့သူ့ရဲ့သဘောထားကိုအခုလိုရေးလာပါတယ
်အစိုးရကလည်းပယ်ချမယ်လို့ထင်မိသားပါမီဒီယာသမားတွေကအကြောက်တရားရှိအောင်ထောင်ချခြင်းလို့မတရားအကွက်ကြကြအမှုစဉ်ထောင်ချောက်ဆင်ပြီးတော့ဖမ်းဆီးပါတယ်ဆိုမှလုံးဝမလွတ်ဘူးဆိုတာသိသားပဲဘယ်သူပါပြောပြောဂီယူဆိုင်စရာမလိုပါက ကိုကျိုးစင်သတင်းယူခဲ့တဲ့သတင်းတော်နူးကိုတော့ဂုဏ်ယူပါတယ်။သူတို့ကစစ်တပ်မတရားတပ်ဖြတ်တဲ့နေရာအထိသွားပြီးတော့သတင်းယူရတယ်ဆိုတော့ဘလောက်အနေရများတယ်ဆိုတာထမင်းစားသူတိုင်းသိပါတယ်။ဒါဟုအသက်နဲ့ရင်ပြီးကိုကျိုးစွန့်တယ်လို့ခေါ်ပါတယ်
။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Samuel Bacho ဆိုတဲ့သောရရှင် Facebook အကောင့်ပိုင်ရှင်ကလည်းစစ်တပ်ကပါနေမှာတော့စစ်ထွက်တရားသူကြီးချုပ်နဲ့အဖွဲ့ကစစ်တပ်မျက်နှာမကြည့်ပဲနေပါမလားဗျာ။ဥပဒေအတိုင်းဆုံးဖြတ်မှာမဟုတ်တဲ့အတွက်လွတ်ဖို့လည်းမမြင်ပါဘူး။အခုလိုဥပဒေမဲ့စီရင်ချက်မှာရေးရှင်လို့ရေးပြီးတော့ပြည်အောင်စုတရားလွတ်တော်ကျုပ်ကအမိန့်ချတာမှန်ဩပါဘူးဒီလူနှစ်ယောက်နဲ့သူ့မိသားစုအတွက်စိတ်မကောင်းတာပဲရှိပါတယ်စီရင်ချက်ကိုတက်ထွက်တရားသူကြီးတွေကစစ်တပ်မျက်နှာကြည့်ပြီးတော့စိတ်ကြိုက်ရေးလိမ့်မယ်ဆိုတာကိုသိထားပြီးသားပါနောက်ထပ်အထူးအယူခံနဲ့ဟန်ပြစာကျင်တော်တက်လို့တော့ရပါသေးတယ
်စတဲ့ကလွတ်မှာမဟုတ်တာသိပြီးသားပါဒါမဲ့မိသားစုအတွက်စိတ်မကောင်းဖြစ်ရပါတယ်လို့ဆိုလာပါတယ်ထွန်းထွန်းဆိုတဲ့တော်ရရှင်ကတော့ Wikili Founder ကိုတတိယပါတယ်။ Democracy ဆိုတာစီကံရှိရပြီးတော့ကိုအားကိုကိုရတာပါ။ Media သမားဆိုတာခိုင်းနိုင်လို့ရတာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့အမြင်ကိုရေးလာပါတယ်။ Mekia ဆိုတဲ့ဒီ Facebook account ပိုင်ရှင်ကလည်းဒီသတင်းတောက်တွေရဲ့ဒီအယူခံကိုတရားလွှတ်တော်ချုပ်ကပေးပါလာတဲ့ကိစ္စအပြင်အခုတလောစစ်တပ်နဲ့အစိုးရကိုစန့်ကျင်သူတွေနောက်ပြီးတော့ဝေဖန်တဲ့တချို့လှုပ်ရှားသူတွေကိုဖမ်းဆီးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သူကနဝထခစ်ပြန်ရောက်သွားတယ်လို့ပါပဲ။နိုင်ငံရေးတကယ်လုပ်တဲ့သူတွေအားလုံးကိုနှီးမြှုပ်မြှုပ်နဲ့ထောင်ထဲပို့နေတာမြင်လို့မကောင်းပါဘူးလို့ဆိုလာပါတယ်။ဗီဒီယိုကပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲတင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာကြတာတွေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်။ဒါကတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုသွားရောက်ပြီးတော့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။သူရဆွေသရရှင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးသုံးသက်သူတို့သုံးသက်ပြတဲ့ကိစ္စပေါ်မှာသူကပြန်ပြီးရေးလာပါတယ်
။ဆရာရန်ကြီးဝေဘန်နာနဲ့တာဝန်ရှိတာမတူပါဘူး။ထုံကုံသုံးတက်တယ်ဆိုရင်ဘယ်သူတွေကဘာတွေလုပ်ခဲ့တယ်လဲသိဖို့လိုပါတယ်။ပြည်သူကိုဘယ်သူကမှမျက်စုံစာချုပ်မပြကြပါဘူး။လက်ရှိကျွန်တော်တို့တင်ထားတဲ့အစိုးရအပါအဝင်ပါပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူး
။ပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူးလို့ဒီတော့ရှင်သူရကပြောလာတဲ့အချိန်မှာနောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတိတ်ပြောယုံကြည်မှုရှိရေးလာကြတဲ့သရရှင်ရဲ့စာရည်လည်းတော်တော်တွေးလာရလို့အဲ့ထက်ကတချို့ကိုဆက်ပြီးပြောပြပေးခြင်းပါတယ်။ထိန်လင်းဆိုတဲ့သရရှင်ကတော့ပထမဦးဆုံးချိန် view ကိုစာရေးတာပါတဲ့။သူပထမဦးဆုံးရေးလာတယ်ဆိုတဲ့စာကတော့ဒီမျက်စုံကိစ္စနဲ့ပဲပတ်သက်ပါတယ်
။မင်္ဂလာပါ view ကြီးကျွန်တော်ကတော့ view ရဲ့ပေးစာများအစီအစဉ်ကိုဒါပထမဦးဆုံးပေးဖို့ခြင်းမှာ view ကိုကျွန်တော်အမြဲနားထောင်ဖြစ်ပါတယ်။အခုကပြည်သူတွေကြားမှာရည်ပန်းစားနေတဲ့မျက်စုံအကြောင်းပြောခြင်းလိုပါ။အမေစုအစိုးရမဖြစ်ခင်ကချင်ပြည်နယ်မှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာပြောခဲ့တဲ့စကားရှိပါတယ်။ကျမတို့အစိုးရဖြစ်လို့ရှိရင်မြစ်ဆုံကိုဘလူသဘောတူညီမှုတွေရှိတယ်ဆိုတာပြည်သူလူထုကိုပို့ဝင်လေလင်ချပြမယ်ဆိုပြီးတော့ပြောခဲ့ဘူးပါတယ်။အခုချိန်ထိတော့အမေစုအနေနဲ့မြစ်ဆုံကိစ္စကိုပို့ဝင်လေလင်ချမပြသေးပါဘူး။အရင်လူတွေကိုအားနာလို့လားအားမနာပါနဲ့ပြည်သူတွေကိုအားနာပါအောင်လို့ပြောပြပါလားဗီယိုကြီး။ကျွန်တော်ကအတန်းပညာ၄ဒန်းထွက်ပါအမားပါရင်ခွင့်လို့တီးခံပြီးတော့ပြင်ဖတ်စီလိုပါတယ်ခင်ဗျာ။
ဆိုရရဲ့ပုံဝင်လင်းချပြမှုကိုပြည်သူကလိုလားနေပါတယ်ဆိုပြီးတော့ဒီ Facebook account ပိုင်ရှင် view ရတော့ရှင်ရေးလာတာဖြစ်ပါတယ်တော့ရှင်နေရင်ဖွင့်လာကြတဲ့တော့ရှင်နေရဲ့စာရီကိုလည်းလက်ခံရရှိပါတယ်ရှင်မှတ်ပုံနဲ့လောက်တာအခက်အခဲဖြစ်နေလို့လာဝကရုံနဲ့ပတ်သက်ပြီးပြောချင်လို့ပါတဲ့နှိပ်စက်လုံးအားကြီးလို့ပါဆိုပြီးတော့တော့ရှင်နိုင်လင်းဦးကတော့ view ကတစ်ဆင့်ရင်ဖွင့်လာပါတယ်ဒီလိုမျိုးရင်ဖွင့်စာတွေကလည်းတကယ်ထိရောက်ဖို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတော့သူကရေးထားတာပါ
ကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံနေ၁၀နှစ်ကက်ကနေ၁၈နှစ်ကက်လဲတာတော့တစ်နှစ်ကျော်နေပါပြီအခုထိမရသေးလို့ပါသူတို့လိုအပ်တဲ့စားရစားတန်းတွေလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတတော်လည်းပေးထားပါတယ်အဲ့ဒါကိုနေပြီးတော့ကမရဘူးကြီးပဲပြောနေပါတယ်တစ်နှစ်ကျော်နေပါပြီမှတ်ပုံနေရမှပတ်စပို့ထုတ်ရမှဆိုတော့မှတ်ပုံနေကိုထိုင်ဆောင်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်၁၀နှစ်ကက်ကနေ၁၈နှစ်ပြန်ချိန်တာအဲ့လောက်ချိန်ဆွဲထားပါတယ်လောက်ကရုံကိုသွားတော့သူတို့ဘာမှမထူပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လုပ်တာပါ
ရင်ဖွင့်စာတွေတက်ဆိုင်ရာကကြားပြီးတော့ဒီလိုကိစ္စမျိုးတွေကိုထိထိရောက်ရောက်ဂရင်တွေပေးနိုင်မှုမျှော်လင့်ပါတယ်ဆိုပြီးရေးလာတဲ့ Facebook အကောင့်ပိုင်ရှင်နိုင်လင်းဦးဖြစ်ပါတယ်ရှင်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်တစ်ချက်တဲ့တော်ရရှင်တွေအတွက် view တွေကမြန်မာသတင်းလေးတစ်ပုဒ်မြစ်တာဒေသဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ဒီဖြစ်တဲ့တော်ရရှင်နေအတွက်အလှည့်ပေးကြပါတယ်ရှင်။ဂေဂေးတီဆိုထားတဲ့မောင်နှံလိုက်ခင်မယ်ဆိုတဲ့သတင်းလေးကို VOA တိဖြစ်တော်ရရှင်နေအားလုံးနှစ်ထိုက်ခံစားနိုင်မယ်လို့ပြောလိုပါတယ်။နားဆင်ကြည့်ပါအောင်ရှင်။
They took it in my dear day, that's my father, babe. That's when you got gangway, me to lay. That's the yellow chest of time, my leg will dray. To the crew, and I don't feel so late. Job is late, you're right, job is late. They took it in my now like him, babe.虽然只我就在给到老天那夜每一次开始买光不白但是亚龙却想加美没人来过对只得苦练的亚龙却想美
ထူထားတဲ့မောင်းနောက်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရစီနေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြစ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးရှင်တို့ကျမတို့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကbami.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော့ရှင်နေအားလုံးရှင်လန်းထက်နေကြပါရှင်ရှင်
။အကြောင်းကတော့ဆောင်းမနဲ့မေခွေခွေတော့ပဲရဲ့။ချစ်စင်နေမှုမလို့ပါ။မေခွေပါတဲ့ဖေ။ရှုပ်ပေးလိုက်တဲ့တကယ်ချစ်ရင်မောကလာတော့ဆောင်းပါ။အကြောင်းကြည့်လေတော့မင်းမစတော့ဘူး။They tell a lot more, not like him, eh? Tomorrow, mom, the soul died. My soul is in the middle and to me, right? Job is in the middle, right? Job is in the middle.
မရတနာကျစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ခင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးကိုငင်းချမ်းနဲ့မရတနာကျတို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြည့်ကြရအောင်ပါရှင်။ပြည်နိုင်ငံကစံသားဆရာတယောက်ဟာလူတိချင်ချာနာမည်ကြီးတွေရဲ့ပုံတူစီးပင်းပုံစံတွေကိုခေါင်းရံတော့မှာပုံဖော်ပေးနေတာပါစံသားဆရာဝေါ်ဂျန်ဖန်ဟာတရုတ်ကောင်းဆောင်မော်စီတုံးကအစဘောလုံးအားကစားသမားဒေးဗစ်ဘက်ကမ်မဆုံးနာမည်ကျော်ကြားထင်ရှားသူတွေရဲ့ပုံတွေကိုခေါင်းပေါ်ကစီးပင်းမှာပုံဖော်ပေးနိုင်တာပါအမေရိကန်ကစံသားဆရာရောဘတ်ဖဲရောကထင်ရှားကျော်ကြားသူတွေရဲ့ပုံရိပ်တွေကိုစီးပင်းပေါ်မှာဖန်တီးတဲ့ဗီဒီယိုကိုမြင်တွေ့ရတာကနေပြီးတော့အားကြပြီးတော့အခုလိုမျိုးအတူကိုဖန်တီးခဲ့တာဖြစ်တယ်လို့ဆိုပါတယ်2015ခုနှစ်ကစပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုခါမှာတော့တဖြည်းဖြည်းလူသိများထင်ရှားလာတဲ့အတွက်ဘေးနားဝန်းကျင်ပြည်နယ်တွေကလူတွေပါသူစီမှာစီးပင်းပုံလာပြီးတော့ပေါ်ကြပါတယ် ตัวตลาดเดิมน่ะเป็นเราอยู่ในกลุ่มเล็บไปแล้วสิ่งนี้เดินในเล็บไปว่าเลยทุกสิ่งที่คุณลุงมีจะเป็นปงพ่อแม่ส่วนน้อยที่ยังงวยยวนเนี่ยอเมริกันดอลลาร์ในส่วนนี้ต้องเสียเราจำมาพิบารีถ้าหากยูยูสิ่งนี้เข้าเราไปอยู่ในเล็บพิบารีตัวนี้เป็นสิ่งที่ปงเสียหายเลยแต่ในเราเชื่ออยู่ปงพ่อเบียร์พิบารีเดบัลล์ดอกเข้ามาเลยใช่
Artificial Intelligence, AI ni binya tong sayo de kugo pandi lai biyo, eri sayo ha, tubada du baji suani vare. Baji siya Victor Wong ha, sayo dwe ma seku seitan shina in dala sore megun wo pieso wo dwe, AI jimna ilo kore, di tin yu nang zwan shi de sayo go, jongya jaban lo nane, computer sene, te tuin pandi lai da ba. Eri dwa jang sayo go pandi ge du, baji siya ni nele, di sayo ha, บางส่วนไม่เลยสุรากูไม่ตีไหนมั้วดีไซน์เอาเทโก้นาซาก้าอยากอยู่ท่าเร่ลากบ้าเอ๋ตรงแบบนี้มีเนี่ยนะตัวเป็นเนี่ยเดี๋ยวเลี้ยลายจูดูกับเปเปอร์ท่าเร่ลากบ้ามองแบบเชิงก้าปงยี่ดุยกูเชี่ยกันดีตาเชิญเลยดุยพี่แท้ตัวเป็นท่าระบ้าดีไซน์เอาฮะตรงแบบนี้มีเงินปงดุยกูเยี่ยเชี่ยบุนายพ่อง่าเจ้าเชิญอยู่อาบีโร่อยู่อย่างนี้เนี่ยพิลล์ท่าเร่สักกูบ่มาเยี่ยสวยระบ้าดูเยี่ยสวยเลยปีกัดเชี่ยกู
แล้วนั่นมาปองจะต้องอเมริกันดอลลาร์จะต้องต้องดาวนี้บ้านเนี่ยยาวช้าระวะเขมียะสมัยอดีตอุรุปยังเล่นหัวจังลูดารีเอโซยังเล่นโจลาร์เอ็ดเทนเนมาเว่แต่บ่าวแต่วันนี้ที่เรามุ่งเน้นสิ่งเดียวสาดเอาดีที่เพิ่มรัวสาดเอาลาจาร์ตุยเอาไว้ในกรณีที่เทนแมนนี่เนี่ยอเมริกันพี่ยังจุนิวยอร์กมาซาลูยังเอ็นเซปูมอมยาเปอร์โรกูเอพิลาเนสเซนเนียนิกาเจมบังเกล่าว ไปยี่ไปยี่สิ่งเนี่ยนั่งเอาลมโยนเสียดีฮะอัตราเจ้าโปรตีนเนี่ยขณะกูด้วยลูกเด็กตัดดูเด็กดีมีอาชีพปางเว็บบิโรทริสันอัตราเท่าไหร่ทั่วโลกพอเยี่ยมเนี่ยเนเวลลูเอปารีกว่าเนี่ยอาจจะลูกพ่อจีรีลูเวย์ยามอเมริกาไต่มาเก้าเอ็นเซปูมาซาตัดเดลิตาตัวบัวลานีรามายูยอร์เชสัยโจเซฟยงโนลมโยปูมาเอ็นเซปซาบูไต่จงตุริการอแต่ท่านสตองกุนิกากราตมาเก้าซาซานเนี่ยใช้ประโยชน์เอฟวีเอสิ่งขันซาวทับยาบิโรเอ็นเซปูมาเรโกซาบูไต ထားတဲ့အင်းဆက်ပိုးမွှားအစားအစာတွေကိုတော့လူကြိုက်များလာနိုင်မယ်လို့သူတို့ကမျှော်လင့်နေပါတယ်ရှင
်။မရေတနာကျော်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။အခု VOA ကနေထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်စာဆောင်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00 ကနေ 17:00 အထိလိုင်းဒိုမီတာ 32 kHz 9303ည လိုင်းဒိုမီတာ 51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190 kHz 1595တို့ကနေပြန်လည်နားဆင်နိုင်ကြပါလိမ့်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်မှတ်စေအောင်ပြောပြပေးပါဦးမယ်ရှင်။
American ပြည်ထောင်စု California ပြည်နယ်ပါဝေးမြို့ဂျူပီယာရှိခိုးကျောင်းပြစ်ခတ်မှုမှာလူတဦးသေဆုံးပြီး3ဦးထဏ်မင်းနဲ့ဒဏ်ရာရခဲ့ပါတယ်။တနက်သမား John Arnest က California တက္ကသိုလ်ကကျောင်းသားတဦးဖြစ်ပြီးပြစ်ခတ်မှုပြီးပြီးချင်းမှာပဲရဲကိုအကြောင်းကြားပြီးတော့သူကလက်နက်ချအဖမ်းခံခဲ့တာပါ။ပြစ်ခတ်မှုမဖြစ်ခင်တနားရီလောက်အလိုမှာ John Arnest လို့ကိုကိုကိုဖော်ပြထားတဲ့ဂျူးစန့်ကြီးရဲ့သမားတဦးကပြီးခဲ့တဲ့မန္တလေးအတွင်းက New Zealand ဗလီတွေတိုက်ခိုက်မှုနဲ့အော်တိုဘာလအတွင်းကပစ်စ်ဘတ်မြို့ဖျားချောင်းပြစ်ခတ်မှုတွေမှာကျူးလွန်ငယ်သူတွေကိုချီကျူးပြောဆိုခဲ့ပါတယ်။ပါဝေးပြစ်ခတ်မှုကအမုန်းတရားကိုအခြေခံနဲ့လွှဲရဖြစ်ကြောင်းနဲ့ထိခိုက်သေးဆုံးသူမိသားစုတွေနဲ့ထပ်တူဝမ်းနည်းကြောင်းသမ္မတထရမ့်ကပြောခဲ့ပါတယ်။တီရီလင်ကနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကအီစတာပွဲတော်ဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကင်စီစဉ်သူလို့တန်တရားရှိခံရသူအဖေနဲ့ညီကိုနှစ်ယောက်တို့ဟာလွန်ခဲ့တဲ့နှစ်ရက်ကသူတို့ပုံအောင်နေတဲ့အိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းတဲ့အချိန်မှာတိုက်ဆုံသွားတယ်လို့ရဲတပ်ဖွဲ့နဲ့အသေးခံဘုံခွဲသူတွေရဲ့စီမျိုးတော်ဆက်သူတွေကရိုက်တာသတင်းဌာနကိုပြောပါတယ်တရုတ်ရဲ့ BRI ရဲ့ဝန်းနဲ့ပိုလမစီမံကိန်းမှာပါဝင်တဲ့အာရှလေပိုင်းနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖို့တော့ချက်ကအာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးဖြစ်တယ်လို့ပါကစ္စတန်ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ပေကျင်းမြို့ BRI ရဲ့ဝန်းနဲ့ပိုလမစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည်ပြည်ဆိုင်ရာညှိနှိုင်းခံမှာပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကအခုလိုပြောလိုက်တာဖြစ်ပါတယ်
။တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်မှတ်စင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါရဲ့ရှင်။တနင်္ဂ VOA ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြားတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာမျိုးပါရှင်
This program has come to you from the Voice of America, Washington.